တော်ရှိများခင်ဗျာတနင်္ဂနွေလုံးအပြည့်ရစာချုပ် NCA လက်မှတ်ရေးထိုးဖို့ဆိုရင်ဖြစ်တင်ဖြစ်တိုက်ပြီးတော့အာမခံချက်ရှိတဲ့ပုံစံမျိုးရှိမှသာ NCA ကိုလက်မှတ်ထိုးဖို့ဖြစ်နိုင်တဲ့အကြောင်း NCA မှာလက်မှတ်ထိုးဖို့ကြံနေတဲ့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောကြားလိုက်ပါတယ် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေတတိရှိရှိလက်မှတ်ထိုးကြပါလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြည်ထောင်စုနေမှာတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်ကြတာလည်းဖြစ်ပါတယ်အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေအနေနဲ့တတိရှိရှိယုံကြည်မှုအပြည့်နဲ့လက်မှတ်ထိုးလိုက်ကြပါလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမကြသေးမီပင်လုံမြို့မှာကျင်းပခဲ့တဲ့ပြည်ထောင်စုနေပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ
်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုအဖွဲ့တွေကိုမြစ်တာရက်ခံကြပါတယ်တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ
ထိုင်းအခြေစိုက် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်အတော်များများက NCA ကိုလက်မှတ်ထိုးဖို့ကြံနေကြတာပါဒေါက်ဆန်းစုကြည်တိုက်တွန်းသလိုမျိုး NCA ကိုလက်မှတ်ထိုးဖို့ဆိုရင်ဖြစ်တင်ဖြစ်တိုက်ပြီးအာမခံချက်ရှိမဲ့ပုံစံမျိုးရမှသာလက်မှတ်ထိုးနိုင်မှာဖြစ်တယ်လို့ UNFC ဒုက္ခနိုင်ဟန်သာကတုံ့ပြန်ပါတယ
်ဟိုလက်မှတ်ထိုးဖို့ဆိုတဲ့ဟာကနော်အဖြစ်ပြည့်တိုက်ကိုလက်ခံနိုင်တဲ့အနေအထားမျိုးရှိနေသေးတော့ဒါလည်းမတွေ့တာတော့ကျွန်တော်ပြောနေတယ်ဒီလိုကျတဲ့ပုံစံဒါမှမဟုတ်ကိုလက်ခံနိုင်တဲ့ပုံစံနော်ကိုသိချနိုင်တဲ့ဖြေမျိုးမရှိတဲ့နဲ့တော့ဘယ်လိုလုပ်လို့မထိုးနိုင်လဲဗ
ျ NCA ကိုလက်မထိုးနိုင်ဖို့လက်တွေ့ကျတဲ့အချက်၉ချက်ကို UNFC ဘက်ကတင်ပြထားပြီးအဲ့ဒီတည်းမှာအလုံးပါဝင်နိုင်ရေးနဲ့အစိုးရတက်မတော်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါတဲ့သုံးဝင်ဆိုင်ဆွေးနွေးပွဲလုပ်ဖို့တိုင်းသားတွေဘက်ကလိုလားနေတာပါဒါပေမဲ့အဲ့ဒီအချက်၉ချက်ကိုတက်မတော်ဘက်ကရောအစိုးရဘက်ကပါပြန်လည်ဆွေးနွေးတာမျိုးတုံ့ပြန်တာမျိုးအခုထိမရှိသေးဘူးလို့ UNFC ကပြောပါတယ် NCA ကိုလက်မှတ်ထိုးပြီးမှတိုက်ပွဲတွေပြန်ဖြစ်လာတာမျိုးကိုလည်းမလိုလားဘူးလို့နိုင်ငံသားကထောက်ပြပါတယ
်ကျွန်တော်တို့တောင်းဆိုခဲ့တယ်တပိကရဆေးရေးလုပ်မယ်ဆိုရင်အဖွဲ့အလုံးပါဝင်နိုင်ပြီးအစိုးရကပြန်ထားပြီးတော့မှသူတို့ကိုစိုက်နေတဲ့ပုံစံမျိုးမျိုးဖြစ်ပေါ်လေတယ်နော်မယ်ရင်းကြားပြောမယ်ဆိုရင်တို့ရောအရင်ကပြောထားတဲ့သုံးပြဆိုင်ပုံစံမျိုးနဲ့တရားမျှတပုံစံမျိုးဖြစ်မယ်နော်။နောက်တစ်ခုကအခုကတော့အပြစ်ခံရတဲ့ရေလုပ်ပြီးတော့အပြစ်ထိုးပြီးတော့မှအစီအစစ်မှာတက်ကြတဲ့ကြံဖြစ်နေတယ်။ဒီတော့ကလည်းလည်းဝင်တိုက်တဲ့သဘောပေါ့ဗျာ။အဲ့လိုမဖြစ်အောင်ကျွန်တော်တို့ကတော့အနောက်ကျန်ဒီစီးတဲ့ပုံစံမျိုးကိုကျွန်တော်လေ့တင်နေတာ
။တစ်ဖက်မှာတော့27ရာစုပင်လုံညီလာခံကို NCA လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဆက်လက်ကျင်းပသွားဖို့ NLD အစိုးရကလှုပ်ဆောင်နေပြီး NCA စာချုပ်မှာနောက်ထပ်လက်မှတ်ထိုးမယ့်အဖွဲ့တွေကိုပင်လုံညီလာခံမှာပါဝင်ခွင့်ပေးသွားမယ့်သဘောဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ပြောတဲ့ NCA ကိုလက်မှတ်ထိုးပြီး27ရာစုပင်လုံညီလာခံမှာရှေ့ဆက်ပါဝင်ကြဖို့ဆိုတဲ့တိုက်တွန်းချက်ဟာလက်တွေ့နဲ့ကွာဟနေတယ်လို့မြင်ကြောင်းအစိုးရတပ်တွေနဲ့အခုချိန်ထိတိုက်ပွဲဖြစ်နေတဲ့ TNLA တောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူဘုံမူတာအိုက်ကျော်ကသုံးသပ်ပါလေ
လက်တွေ့နဲ့ကွာဟနေတယ်လို့တော့ကျွန်တော်မြင်တယ်။ဘာကြောင့်ဆိုတော့ဒီပြောရတဲ့ SE ဝင်ထူပါဒီဘောကတော့ SE ကိုဘာမှမလုပ်ဘဲနဲ့ချက်ချင်းထူရတဲ့တဘောဖြစ်တယ်လေ။ဒါမှ SE ဘုံမှာဒီ EU တိုင်းသားကစူပါမအချက်ကိုချက်ကိုတောက်ဆိုတယ်။အခုထိဘာမှညီနိုင်လို့မရသေးဘူ
း။ NLD အစိုးရရဲ့ရွေးကောက်ပွဲကတိထဲမှာငင်းငန်းရေးရအောင်လှုပ်သွားဖို့နဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆွဲရေးတွေပါဝင်တာပါ။ဖက်ဒရယ်ကိုအခြေခံတဲ့ဖွဲ့စည်းပုံဖြစ်ဖို့ဆိုရင်တိုင်းသားတွေနဲ့ငြိမ်းချမ်းရေးယူပြီးသူတို့ပါဝင်ရေးဆွဲတဲ့ဖွဲ့စည်းပုံဖြစ်ဖို့လိုတယ်လို့ဥပဒေပညာရှင်တွေကထောက်ပြထားပါတယ်။ဒါပေမဲ့လက်တွေ့မှာဒေါက်ဆန်းစုကြည်အနေနဲ့တပ်မတော်ရဲ့ရည်တည်ချက်အပေါ်မလွန်ဆန်နိုင်ပဲဖြစ်နေတာမြင်မိကြောင်း UNFC နိုင်ငံသားကသုံးသပ်ပါတယ
်။ဒီဘောကတော့ကျွန်တော်တို့ဖိတ်ခေါ်ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့မှစစ်တပ်ရဲ့နှောင့်မှုကိုဝန်ဆောင်ကြမယ်ဆိုတဲ့ပုံစံမျိုးအဲ့ဒီလိုသဘောထားမျိုးကိုကျွန်တော်တို့မြင်ရဘူးဗျာ။ကျောင်းတောင်းတစီကြီးနေလေစစ်တပ်ရဲ့နောက်ကိုပဲလိုက်နေတယ်လို့ပြောတော့ကျွန်တော်မြင်တယ်
။2016ခုနှစ်ဩဂုတ်လကမှကျင်းပခဲ့မှုတဲ့27ရာစုပင်လုံညီလာခံကိုအခုဖေဖော်ဝါရီလကို28ရက်နေ့မှာဒုတိယအထုပ်ဖြစ်ထပ်မံကျင်းပဖို့အစိုးရကပြင်ဆင်ခဲ့ပေမဲ့ NCA မှာလက်မှတ်ထိုးထားတဲ့ချင်းအမျိုးသားတအူ CNF ဟာသူတို့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်မရခဲ့ပဲဒီအပိုင်းအတွင်းမှသာစတင်ဆွေးနွေးကျင်းပခွင့်ရတာကြောင့်ဒီလိုဆွေးနွေးချက်တွေကို27ရာစုပင်လုံညီလာခံမှာတင်ပြရမယ်ဆိုတဲ့သတ်မှတ်ချက်ကလည်းရှိထားတာကြောင့်ဒုတိယအထုပ်27ရာစုပင်လုံညီလာခံကိုရက်ရွှေဆိုင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝေအောင်တိဆက်တဲ့သတင်းလွှာကိုနားဆင်ကြရတာပါ